ကိုရိုနာဗိုင်းရပ်စ်နဲ့ဆိုင်တဲ့မှားယွင်းတဲ့သတင်းချက်တွေပါဝင်နေတဲ့အတွက်သမ္မတဒေါ်နယ်ထရန့်တင်ထားတဲ့ post တစ်ခုကို Facebook လူမှုကွန်ရက်ကဖယ်ရှားလိုက်ပါတယ်။အခုဖယ်ရှားခံရတဲ့ post ထဲမှာကလေးငယ်တွေဟာ COVID-19 လုံးဝကူးစက်ခံရနိုင်ခြင်းမရှိဘူးလို့သမ္မတရဲ့ပြောဆိုချက်ကိုဖော်ပြထားတဲ့ Fox သတင်းဌာနရဲ့ link ကိုတင်ထားတာဖြစ်ပါတယ်။လူအုပ်စုတစ်ခုအနေနဲ့ COVID-19 အကူးစက်ခံရနိုင်ခြင်းမရှိဘူးဆိုတဲ့မှားယွင်းတဲ့ပြောဆိုမှုတွေကိုတင်လာတဲ့အတွက်သူတို့အနေနဲ့သမ္မတရဲ့ post ကိုဖယ်ရှားရခြင်းဖြစ်ကြောင်း Facebook ကဗိုလ်တပူးနဲ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒါဟာ COVID-19 နဲ့ပတ်သက်တဲ့မှားယွင်းတဲ့သတင်းချက်လည်းဖော်ပြတာကိုတားမြစ်တဲ့သူ့ရဲ့မူဝါဒနဲ့ညှိစွန်းနေကြောင်းလည်းပြောပါတယ်။ဒါဟာ Facebook အနေနဲ့သမ္မတ Trump တင်းတဲ့ post တွေကိုပထမဆုံးချိန်ဖယ်ရှားတာတော့မဟုတ်ပါဘူး။ဒါပေမဲ့ coronavirus နဲ့သက်ဆိုင်တဲ့မှားယွင်းတဲ့သတင်းချက်လက်တွေကိုဖြန့်ချိတဲ့အတွက်ဆိုရအကြောင်းပြချက်နဲ့ဖယ်ရှားတာတော့ဒါပထမဆုံးချိန်ဖြစ်ပါတယ်။ဒီအလားတူသတင်းကိုပဲ Twitter လူမှုကွန်ရက်မှာသမ္မတ Trump တင်ခဲ့ရမှာလဲ။ဗိုလ်တပူးနဲ့ညနေဆောင်ထိဒီ post ဟာရှိနေကြတာဖြစ်ပြီးဒါပေမဲ့နိုင်ရင်နိုင်ငံကြမှာတော့ဒီ post ကိုမဖယ်မချင်းသမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့ကတင်ခြင်းတဲ့ post တွေကို Twitter ကတင်ခွင့်မပေးဘဲပိတ်ထားခဲ့တာဖြစ်ပါတယ်။အဲဒီ video ပါတဲ့ link ကိုဖယ်ရှားလိုက်တော့မှနောက်ထပ် post အသစ်တွေကိုတင်ခွင့်ပြုခဲ့တာပါ။